တဘာနိုင်ငံတည်ပြီးမှရှိတဲ့ပြည်သူအလုံးရဲ့80ရာခိုင်နှုန်းနီးပါးဟာအစိုးရကမှမဟုတ်သူတို့နေထိုင်ရလို့ဖွယ်စည်းကဘာသာရေးပေါ်ကန့်သက်ချုပ်ချယ်မှုတွေနှစ်ဆင့်တိုးပြီးလောက်တာကိုခံရတယ်လို့ IRF International Religious Freedom Summit မှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အစို Washington DC မြို့တော်မှာဇူလိုင်လ13ရက်နေ့ကနေ15ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိချိန်ဖြင့်ဘာသာရေးအသင်းအဖွဲ့အဆောက်အုံတွေထဲကိုစစ်တပ်ကကျူးကျော်ဝင်ရောက်ဖျက်ဆီးမှုတွေလုပ်တာကြုံရတာကြောင့်ဒီလောက်ရပုံမှာတာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူဆောင်ရွက်သွားနိုင်အောင်တင်းပြဆွေးနွေးခဲ့ကြတယ်လို့အမေရိကန်ပြည်ထောင်စုမှရှိတဲ့ဘက်ပစ်ခွေရန်ချင်းတန်းရင်သားများကိုယ်စားလှယ်အဖွဲ့မှပါတဲ့ဦးစိုးသုံးမုံက VOA ကိုပြောပါတယ
်ခုတစ်ခေါက်ဆိုရင်ကျွန်တော်တို့ကြရားပြည်နယ်မှာဖျားဆောင်ကိုမိစုဖြတ်ရှိလိုက်တယ်နောက်တစ်ခုကသင်ပြနေမှာဆိုရင်မြင့်တမဖျားကြောင်ခရံဖျားကြောင်ကိုတက်ကနေဝင်တင်းပြီးတော့စီဒီအမ်တွေကိုတက်တယ်အဲ့တော့မြို့မလုံးဖို့ကိုရွှေဆွေရကနေဒီတတ်မတော်အဆွေရကိုအရေးယူဖို့လမ်းကြောင်းရှိတယ
်ဒါကြောင့်ကဘာတဝါမှာရှိတဲ့ဘာသာရေးအသင်းအဖွဲ့နဲ့ခေါင်းဆောင်တွေအတူလက်တွဲပူးပေါင်းဆောင်ရွက်မှဘာသာရေးဖိနှိပ်မှုထံကနေလွတ်မြောက်နိုင်ကြမှာဖြစ်တယ်လို့လည်းIRF Summit ဆွေးနွေးပွဲအတွင်းတာဝန်ရှိသူတွေကတိုက်တွန်းခဲ့ကြပါတယ်ရှင်